မြန်မာနိုင်ငံပေါ်ချမှတ်ခဲ့တဲ့စီးပွားရေးအရေးယူပိတ်ဆို့မှုအလုံးရုပ်သိမ်းမှုအမေရိကန်သမ္မတဥဘာမားကညွှန်ကြားတာဟာအရှေ့ပစိဖိတ်ဒေသချင်းဝင်ရှာပြန်ထင်းကြီးဖို့အမေရိကန်ရဲ့မဟာဗျူဟာတစ်စိတ်တစ်ပိုင်းဖြစ်ပေမဲ့နေကြာကိစ္စရပ်တွေနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်တရုတ်မြန်မာပူးပေါင်းဆောင်ရွက်ရေးကလိုအပ်မြဲလိုအပ်နေမယ်လို့တရုတ်ပညာရှင်တွေကပြောကြားလိုက်ပါတယ်။ဂွမ်ရှီလူမှုသိပ္ပံတက္ကသိုလ်ကရှစ်တောင်အာရှရေးရာပညာရှင်ကတရုတ်နိုင်ငံတို့ The Global Times သတင်းစာကိုအဲ့ဒီလိုပြောကြားလိုက်တာပါ။သုတေသနပညာရှင်တူဖြစ်တဲ့လူဝေဒေါင်းကလည်းမြန်မာနိုင်ငံဟာတရုတ်နဲ့အမေရိကန်ကြားချင်းဝင်ရှာမျှဖို့ကြိုးစားဖို့ရှိတယ်လို့ပြောပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုရောက်လာခဲ့သမ္မတဥဘာမားနဲ့စက်တင်ဘာ14ရက်နေ့ကတွေ့ဆုံပြီးအောက်တိုဘာ9ရက်မှာမြန်မာနိုင်ငံပေါ်စီးပွားရေးအရအေးအေးပိတ်ဆို့တာပယ်ဖျက်လိုက်တာလည်းဖြစ်ပါတယ်။အမေရိကန်မြန်မာဆက်ဆံရေးတိုးတက်ဖို့ဦးသိန်းစိန်အစိုးရလက်ထက်မှာပဲဝါရှင်တန် DC အခြေစိုက်ပိုတက်ဆယ် group ကိုမြန်မာအစိုးရကတနည်းဝန်ဆောင်ကအမေရိကန်ဒေါ်လာ8,400နဲ့2015ဧပြီလမှာငှားရမ်းခဲ့ပြီးစာချုပ်ချုပ်ဆိုခဲ့ပါတယ်။ပုတ္တဆာဂရုဖာအမေရိကန်နိုင်ငံရေးလောကမှာတွင်ကျဲတဲ့လော်ဘီလို့ပြောတဲ့အမတ်တွေကိုမိမိလိုရာထောက်ခံပေးဖို့ဆွဲပေးတဲ့အုပ်စုလည်းဖြစ်ပါတယ်။မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့မှုတွေအမေရိကန်အစိုးရကရုပ်သိမ်းလိုက်တာနဲ့ပတ်သက်လို့ Washington DC အခြေစိုက်ကချင် Alliance ကချင်မဟာမိတ်အဖွဲ့ကကွန်ဆန်ရှုမြင်တာကတော့
အဓိကကတော့နှစ်ခုရှိတာပေါ့နော်။တစ်ခုကတော့စစ်တပ်ဘက်ကနေပြီးတော့ lobby လုပ်တဲ့ကိစ္စပေါ့။ဥပမာကဒီ American နိုင်ငံဂျာယေဝင်ကြီးယုံဘက်ကထိတ်တန့်အရာရှိတွေအားလုံးကအခုနောက်ပိုင်းကတော့ဒီရင်းနှီးမြှုပ်နှံတဲ့ company တွေနဲ့ပတ်သက်ပြီးမှဗမာပြည်ဝင်လာတဲ့ဟာရှိပါတယ်။ဥပမာတန်မတ်ကြီးတို့လက်ထောက်ဝင်ကြီးတို့သူတို့အကုန်လုံးဗမာပြည်နဲ့ပတ်သက်နေတဲ့စီးပွားရေးတွေပါဝင်နေရပါတယ်။သူတို့ကိုယ်တိုင်ကလည်း in tight အားတိုက်ဒီ tension ဖြုတ်ဖို့အတွက်ဦးသိန်းစိန်ဆိုရတဲ့ဟာလူကြီးတွေပေါင်းပြီးမှဒီဖြုတ်တဲ့ဟာတွေပါတယ်။နောက်တစ်ခုကတော့ဒေါ်ဆန်းစုကြည်ရောလက်ခံတဲ့သဘောပါပါရှိလို့ပဲဒီဟာအများကြီးဖြုတ်တာပါ။နောက်တစ်ခုကတော့အာရှဘက်ကိုပြန်ထိတွေ့ဆက်ဆံမှုလုပ်တဲ့ဟာကိုမဟာဗျူဟာကြရနီးနဲ့ဗမာဗျူဟိုဒီပိုချင်းခတ်တဲ့ပုံစံရှိပါတယ်။အိမ်ကြီးချင်းနိုင်ငံတွေရဲ့နိုင်ငံရေးသဘောတဘာဝတွေကတော်တော်ပြောင်းလဲသွားပါပြီ။တည်တဲ့အတိုင်းပိုင်းထိုင်းနိုင်ငံရောစစ်အာဏာရှင်ဆိုရပုံစံဖြစ်လာတယ်ဆိုတော့အရင်ကတကယ်ကိုမဟာမိတ်နိုင်ငံတွေဖြစ်ဆက်ဆံခဲ့တာအခုကအလောက်ကြီးယုံကြည်လို့မရတော့အချိန်နဲ့ရောက်လာတယ်။နောက်ဖိလစ်ပိုင်နဲ့နောက်နည်းနည်းဝေးကွာတဲ့သဘောတဘာဝတွေရှိလာတယ်ဆိုတော့ဗမာဗျူကတော့အင်မတန်ကိုနီးစပ်တယ်ကတော့ပိုအကျိုးတက်တက်ရောက်လာမယ်လို့ထင်လို့ပဲဒီလိုအကုန်လုံး sanction နဲ့ဖြုတ်ရတယ်လို့ကျွန်တော်မြင်ပါတယ
်။အမေရိကန်နဲ့ဆက်ဆံရေးရွှေလန်းမွေလန်းပွင့်သွားပြီမဲ့တရုတ်ပညာရှင်တွေပြောသလိုမြန်မာတရုတ်ပူးပေါင်းဆောင်ရွက်ရေးကလိုအပ်မြဲလိုအပ်နေမယ်ဆိုတာနဲ့မြန်မာနိုင်ငံဘော်တရုတ်ရဲ့ဩဇာတက်ရောက်မှုနဲ့ပတ်သက်လို့ကတော့
တရုတ်ဩဇာကတော့အကုန်လုံးကတော့မမြင်ရသေးဘူး။ဒါပေမဲ့အမေရိကန်ကနေပြီးတော့ဒီလိုလှုပ်လိုက်တဲ့ချင်းအပြင်အမေရိကန်နိုင်ငံရဲ့အဓိကထားတဲ့ဒီလူအခွင့်အရေးကိုကျော်လွန်ပြီးမှတခြားပုံစဉ်းစားနေတဲ့အချက်လက်တွေကြောင့်ပြီးကိုဒီလိုချိတ်ဆက်ဆံတဲ့အခြေအနေရောက်သွားတယ်လို့သူတို့ကမြင်တယ်။ငင်းချင်ရေးကိစ္စတွေမှာကတော့တရုတ်အရင်နဲ့ပိုပြီးမှပါဝင်ပတ်သက်လာမယ်လို့ကျွန်တော်မြင်ပါတယ်
။တကယ်တော့အမေရိကန်မြန်မာဆက်ဆံရေးဟာတစ်ချိန်ကဖြောင့်ပြူးကောင်းမွန်ခဲ့ပါတယ်။တပါတီအာဏာရှင်စနစ်ကျင့်သုံးတဲ့ဥနေဝင်းကိုယ်တိုင်သမ္မတဂျွန်ဆန်ရဲ့ဖိတ်ကြားချက်အရ1966ခုနှစ်ကအမေရိကန်ပြည်ထောင်စုကိုတရားဝင်ခီးရောက်ရှိလာပြီးစစ်အစိုးရလက်ထက်ဆက်ဆက်လူအခွင့်အရေးချိုးဖောက်မှုမှတ်တမ်းတွေကြောင့်ဒဏ်ခတ်ပိတ်ဆို့အရေးယူခံခဲ့ရတာပဲဖြစ်ပါတယ်ရှင်။